တမ်းမျိုးသားလူမျိုးရေးအဖွဲ့ TNN ကဖမ်းဆီးသွားတဲ့နှံခမ်းမြို့နယ်အောင်မြင့်တာရက်ကွက်မှာနေထိုင်တဲ့ဦးလောက်လူဆိုတဲ့အမျိုးသားရဲ့အလောင်းကိုအောက်တိုဘာ30ရက်နေ့ညတကောင်အချိန်မှာမိသားစုဝင်နေထံကို TNN ကပြန်လည်ပေးအပ်ခဲ့တယ်လို့မိသားစုဝင်နေနဲ့နှိဆက်တဲ့ပန်စစ်ဒေသခေလုံလီလျှော့လူငယ်များပြန်ကြားရေးတာဝန်ခံမသိင်ကပြောပါရတယ
်။သူတို့နေရတဲ့နေရာအရန်ဆင်းရဲတဲ့နောက်အလုပ်တွေလည်းအရန်ခိုင်းနေရိုက်လည်းအရန်ရိုက်တဲ့တာယာတွေနဲ့ရောအဲဒီတေသူကရုပ်တောင်ပြောင်းသွားပြီသူမိမလောင်ကြောက်ကြရုပ်ကိုမမှတ်မိတော့လုံးဝပြောင်းလဲသွားပေါ့။နေရမိသားစုကျွန်တော်တို့ဒီမိသားဦးလောက်လူရဲ့မိသားစုတွေကအဲမတည်ခင်3ရက်လောက်ကသူမိမငုံငုံရီရီနဲ့တအားဖုံးဖုံးဆက်လာတယ်တဲ့ကဲဖို့ရပေါ့သူ့ကိုလာကဲပါပေါ့။
ဦးလောက်လူကို2019အေပီလမှာ TNN အဖွဲ့ကနန်ခမ်းမြို့နယ်အိမ်မှာလာရောက်ဖမ်းဆီးသွားတာဖြစ်ပြီးပြန်လည်လွတ်ပေးဖို့တောင်းဆိုတဲ့အခါမှာလက်နက်ကင်အဖွဲ့ကသိန်း900နဲ့လာရွေးခိုင်းတာကြောင့်ငွေကြေးခက်ခဲရှိလို့မရွေးနိုင်ပဲကြန့်ကြာခဲ့ရတယ်လို့ဆိုပါတယ်။ဂျားကနေညီနိုင်ပေးသူရှိတာကြောင့်ဦးလောက်လူကိုသိန်း160နဲ့ရွေးဖို့သဘောတူထားတာရှိတယ်လို့မသိန်းကပြောပါတယ်။မတည်ဆုံးခင်၄ရက်လောက်လို့မှသူ့ကိုအမြန်ဆုံးပြန်ရွေးပေးဖို့ဆက်သွယ်ခဲ့ကြောင်းနဲ့သိန်း160မရှိတာကြောင့်ပြန်မရွေးနိုင်ပဲဖြစ်နေချင်းအောက်တိုဘာ30ရက်နေ့မှာတော့ဦးလောက်လူတည်ဆုံးခဲ့တဲ့အကြောင်း TNN ဘက်ကသတင်းပေးလာတယ်လို့ဆိုပါတယ်။အလောင်းကိုငွေ9သိန်းပေးရွေးခဲ့ရတယ်လို့ပြောပါတယ်။ဦးလောက်လူလိုပဲ TNN ကဖမ်းဆီးထားတဲ့ခလုံးလီလျှော့လူမျိုး10ဦးလောက်ရှိပြီးတရုတ်လူမျိုးတချို့လည်းပါဝင်တယ်လို့သူကဆိုပါတယ်။ဖမ်းဆီးထိန်းသိမ်းထားတဲ့နေရာဟာကိုခိုင်မျိုးနယ်ထဲမှာဖြစ်ပြီးလမ်းမဆက်သွယ်ရေးခက်ခဲတဲ့တော်ရဲမိုက်နေရာဖြစ်တယ်လို့လည်းသိရပါတယ်။ဖန်စီထားသူတွေကိုအစာအနည်းငယ်သာကြွေးတယ်လို့ဦးလောက်လူမသိခင်မိသားစုကိုပြောပြခဲ့တာရှိတယ်လို့လည်းဆိုပါတယ်။ TNN ပြန်ကြားရေးတာဝန်ရှိသူတွေကိုဆက်သွယ်မေးမြန်းတာမှာနှံခမ်းမြို့နယ်ပန်စိဒေသမှာဖမ်းမိတဲ့သူတွေဟာမွေးရဆေးဝါးနဲ့ဆက်ဆက်နေတဲ့သူတွေဖြစ်ပြီးအမည်တွေကိုတော့မသိသေးဘူးလို့ပြောပါတယ်။သူတို့အဖွဲ့အနေနဲ့ဖန်စီထားတဲ့သူတွေကိုငွေတောင်းပြီးပြန်ရွေးခိုင်းတဲ့မူဝါဒမရှိဘူးလို့လည်း TNN ပြောခွင့်ရဘုံမှုမိုက်အိုက်ကျော်ကပြောပါတယ
်။ဒီဦးလောက်လူကတော့ကျွန်တော်တို့လည်းပြန်ပြီးနေကြည့်တယ်အဲ့မှာဖန်စီရမိမှုရှိမရှိဖန်စီတာပဲရှိမရှိပါကျွန်တော်ထင်တာတော့ပက်ဆံအဲ့လိုမျိုးပဖန်မှာပက်ဆံတောင်းရတော့ကျွန်တော်ဘူဝါရတော့မရှိဘူးအဲ့လိုမျိုးတောင်းဖို့လည်းမရှိပ
ါဒေသခံတွေကိုအခုလိုပြန်ပြီးဆွဲတဲ့ဖြစ်စဉ်အကျဉ်း20လောက်ထိရှိလာပြီးနောက်ပိုင်းမှာအရက်သားတွေကိုပြင့်မှတ်ထားတာတွေ့ရတယ်လို့ပန်စစ်ဒေသပြန်ကြားရေးတာဝန်ခံမသိန်းကပြောပါတယ် RFA ကဒီအချက်လက်တွေနဲ့ပတ်သက်ပြီးတိကျအတည်ပြုနိုင်တာမရှိသေးပါဘူး2019မတ်လမှာကိုခိုင်တဲ့နန်ခမ်းမြို့နယ်တွေကခလုံးလီလျှော့လူငယ်14ယောက်လောက်ကို TNN ကဖမ်းဆီးခဲ့ပြီးတအူးကိုငွေ330နဲ့ရွေးခိုင်းတာကြောင့်ပန်စစ်ဒေသခလုံးလီလျှော့လူငယ်တွေက2019မတ်လအတွင်းမန်လေးမီဒီယာစင်တာမှာသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့ပါသေးတယ်။အဲဒီနောက်မှာ TNN ကလူငယ်ချုပ်ကိုပြန်လွတ်ပေးခဲ့ပါတယ်။ဒီလိုဖမ်းဆီးပြီးငွေတောင်းတာဟာသူတို့လှုပ်ရှားရာဒေသတွေမှာမွေးရစေဝါ30နေသူတွေဖြစ်လို့ဖမ်းဆီးတာဖြစ်ပြီးငွေတောင်းတာဟာလည်းသူတို့ကိုဆေးဖြတ်ပေးဖို့နဲ့စားစရိတ်အတွက်တောင်းတာဖြစ်တယ်လို့ TNN ဘက်ကမီဒီယာတွေကိုတုံ့ပြန်ပြောဆိုပူပါရယ်။ရှမ်းပြည်နယ်မြောက်ပိုင်းနှံခမ်းမြို့နယ်နံပါတ်ကကြားဒေသတွေမှာခလုံးလီလျှော့လူမျိုးတွေအများဆုံးနေထိုင်တဲ့ဒေသဖြစ်ပြီးပန်စစ်ပြည်သူစစ်အဖွဲ့တွေလှုပ်ရှားတဲ့နေမြေလည်းဖြစ်ပါရယ်။အဲ့ဒီဒေသတွေမှာဘိန်းဒီကစိုက်ပျိုးကြပြီးတော့ဘိန်းကင်းတွေကိုလာရောက်ဖျက်ဆီးလို့ရှိတဲ့ TNN တပ်ဖွဲ့တွေနဲ့ပန်စစ်ပြည်သူစစ်အဖွဲ့တွေကြားမှာမကြာခဏဆိုလိုတိုက်ပွဲဖြစ်ပွားလို့ရှိပါရယ်။ကျွန်တော်ကကန်တာပါ